EU ဥရောပသမဂ္ဂကလည်းဗြိတိန်နိုင်ငံခွဲထွက်မထွက်ပြင်းပြင်းထန်ထန်ငင်းခုန်နေကြတဲ့ဆန္ဒခံယူပွဲမတိုင်ခင်သတင်းတစ်ပတ်ပဲလိုတော့တဲ့အချိန်မှာဗြိတိန်လွှတ်တော်မှဂျိုးကော့စ်တနက်နေ့အပြစ်ခံရပြီးတေဆုံးသွားတာမို့နိုင်ငံရေးကြမ်းဖက်မှုတွေတနက်ပြစ်ခတ်မှုတွေတိတ်ပြီးကြားရလိမ့်မရှိတဲ့ဗြိတိန်နိုင်ငံအတွက်အံ့အားသင့်စရာဖြစ်ခဲ့ပါတယ်။လွှတ်တော်အမတ်ကိုတက်ဖြတ်သူကဗြိတိန်နိုင်ငံကပဲပထမဆုံးဖြစ်ရမယ် Britain First လို့ဩဟစ်ပြီး Labour Party အမတ်ဂျိုးကော့စ်ကိုတနက်နေ့ပြစ်ဒါနဲ့ထိုးပြီးကန့်ကြောက်ခဲ့တယ်လို့မျက်မြင်သက်တည်တချို့ကပြောပါတယ်။အသက်42နှစ်ရှိပြီဖြစ်တဲ့ဂျိုးဟာကလေး2ယောက်ရဲ့မိခင်ပါအရင်ကအကူအညီပေးအလုပ်လုပ်ခဲ့တဲ့ဂျိုးဟာစီးရီးယားဒုက္ခသည်တွေအတွက်ပညာရေးလုပ်ငန်းတွေလုပ်နေသူဖြစ်ပြီးရွှေပြောင်းအခြေချသူတွေနဲ့ပတ်သက်ပြီးလိုလားမှုရှိနေတယ်လို့ EU ကဗြိတိန်ခွဲထွက်ရေးကိုဆန့်ကျင်တဲ့သူ့ရဲ့ရည်တည်ချက်ဟာလည်းထင်ရှားပါတယ်ကျတဲ့ပြည်နယ်မှာအရေးပေါ်စီးဝန်တန်းတွေအခင်းဖြစ်ပွားရရောက်ရှာအနောက်ပိုင်းကိုလာပေမဲ့သူ့ကိုမတကယ်နိုင်ခဲ့ပါဘူးဒီတေဆုံးမှုဟာနိုင်ငံရေးပျော့ကပါနေတယ်ဆိုတာဘယ်သူမှမငြင်းနိုင်ဘူးလို့အစိုးရအရာရှိတွေကပြောပြီးသုံးပြန်မှတ်ချက်မပေးပါဘူးအခင်းဖြစ်ပေါ်မှုကိုရဲကစုံစမ်းနေပြီးတန်မြတ်ရှိသူတွေကိုဖမ်းဆီးထားတယ်လို့ပဲထုတ်ပြောပြီးဘာကြောင့်အခုလိုတေဆုံးရလဲတရားလဲဆိုတာကိုတော့ထုတ်မပြောပါဘူးအဖြစ်မှန်ကိုပြည့်ပြည့်စုံစုံမသိရသေးခင်သုံးပြန်မှတ်ချက်မပေးပါဘူးလို့ဗြိတိန်ပြည်ထောင်ဝန်ကြီးသရီဆာမေကပြောပါတယ်ဆန္ဒခံယူပွဲအတွက်မဲဆွယ်လှုပ်ရှားနေမှုတွေရပ်ဆိုင်းထားဖို့လည်းသူကတောင်းဆိုလိုက်ပါတယ်ဗြိတိန်နိုင်ငံ EU ဖွဲ့ဝင်ဖြစ်ကနေနှုတ်ထွက်ရေးကိုထောက်ခံသူတွေကကန့်ကွက်သူတွေပါသူတို့ရဲ့မဲဆွယ်မှုတွေကိုကျတဲ့ပြည်နယ်မှာရပ်ဆိုင်းဖြစ်ခဲ့ကြပါတယ်